မလေးရှားနိုင်ငံဟာဗန်နာရီပိုင်းမှာလုံးဝထိခိုက်ပျက်စီးနေပြီလို့ဝန်ကြီးချုပ်ပြန်ဖြစ်လာတဲ့မဟာတီယာမိုဟာမက်ကပြောပါတယ်။အခုတစ်ခါဝန်ကြီးချုပ်တာဝန်ပြန်ထမ်းဆောင်ရတာကအရင်ကထက်ကိုပိုရှုပ်ထွေးတယ်လို့ VOA နဲ့သီးသန့်တွေးဆမေးမြန်းခန်းအတွင်းမှာမစ္စတာမဟာတီယာပြောကြားခဲ့ပါတယ်။အနားယူပြီးမှနိုင်ငံရေးလောကထဲပြန်ဝင်လာတဲ့မဟာတီယာနဲ့မေးမြန်းချက်ထဲကသတင်းထောက်ဒေးဗစ်ဘွားကောက်နှုတ်ရေးသားထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကတင်ပြပါမယ်ရှင
်။၅နှစ်ကြာပြီးတဲ့နောက်မှာကြော့ပြန်ဝန်ကြီးချုပ်ဖြစ်လာတဲ့မဟာတီယာမိုဟာမက်ကပထမတစ်ကြိမ်နှစ်20ကြာသူဝန်ကြီးချုပ်လုပ်ခဲ့တာနဲ့အခုတစ်ကြိမ်ကြာမှာအတော်လေးကွာခြားတယ်လို့ဆိုပြီးအထူးသဖြင့်တော့တိုင်းပြည်မှာအကျွေးတင်နေတဲ့ပမာဏသိပ်များလွန်းတာနဲ့အကျင့်ပြတ်ခြားစားမှုကြောင့်နိုင်ငံတကာမှာဂုဏ်သိက္ခာကျဆင်းနေရတယ်လို့ပြောပါတယ်
။ Well my first 20 years as prime minister was fairly easy.
ပထမတစ်ကြိမ်နှစ်20ကြာဝန်ကြီးချုပ်လုပ်ခဲ့ရတာကတော်လေးလွယ်ကူပါတယ်။ရှိပြီးသားစနစ်ကိုကျွန်တော်ကအမွေဆက်ခံရတာပါ။ကျွန်တော်လုပ်ရတာကမလေးရှားဖွံ့ဖြိုးတိုးတက်မှုလင်းမြန်စေဖို့အကြံစီသစ်တွေကိုထုတ်ရတာပါပဲဒါပေမဲ့အခုတော့တကယ်ပဲပျက်စီးနေတဲ့တိုင်းပြည်တစ်ခုကိုကျွန်တော်ကန်တွဲရမှာပါအစိုးရစနစ်ဟာလစ်လျူရှုခံထားပြီးတော့အသုံးမချခဲ့ပါဘူးစနစ်သစ်တစ်ခုပြောရရင်အာဏာရှင်စနစ်တစ်ခုကိုအစပြိုထားပါတယ
်ဒီချိန်ကမဟာဒီယာရဲ့မဟာမိတ်ဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇက်ဟာ2009ခုနှစ်ကနေ2018ခုနှစ်ထိဝန်ကြီးချုပ်လုပ်ခဲ့ပြီး2015ရဲ့ကစလို့အကျင့်ပြတ်ချစားမှုဆွဲချက်တွေနဲ့ရင်ဆိုင်နေရပါတယ်သူထိန်းချုပ်မှုအောက်မှာရှိခဲ့တဲ့နိုင်ငံပိုင်းရင်းနှီးမြှုပ်နှံမှုကုမ္ပဏီကနေဒေါ်လာဘီလီယံပေါင်းများစွာအစပျောက်သွားတာကနေစတာပါဒီသတင်းပတ်မှာတော့မစ္စတာနာဂျစ်ပြည့်အိမ်ကိုရဲတပ်ဖွဲ့ကဝန်ရှာပြီးလောဘရတနာတွေငွေသားတွေယာပေါင်းများစွာသောတံပိုးကြီးလက်ကန်အိတ်တွေသိမ်းလာတယ်လို့ပြောတဲ့အိတ်ကြီးတွေကိုရဲတွေကတဲထုတ်သွားကြပါတယ်ဝန်ကြီးချုပ်ယာရူးနဲ့အကာအကွယ်လည်းမရှိတော့တဲ့မစ္စတာနာဂျစ်ပါဒီသတင်းပတ်အတွင်းမှာပဲအကျင့်ပြတ်ချစားမှုတိုက်ဖျက်ရေးကော်မရှင်ရှေ့မှာနိုင်ရတော်ကြာမေးမြန်းတာတွေကိုထွက်ဆိုပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့ကလှုပ်တဲ့အထိ6နာရီကြာစစ်ဆေးမင်းမြန်ကန်ကနေထွက်လာချိန်မှာမစ္စတာနာဂျစ်ကသူတို့မိကုန်းတွေကိုကျွန်တော်သိသလောက်အားလုံးဖြည့်ခဲ့ပါတယ်လို့ပြောပါတယ်။ကြောက်သွားတဲ့ငွေအများစုကိုချေးပြီးတော့ပြန်ဖြည့်ယူခဲ့ရတာကြောင့်နိုင်ငံအတွက်အတော်လေးအထိနာရပါတယ်။ဒါပေမဲ့ထိခိုက်ဆုံးရှုံးမှုရောပါသက်သာအောင်ဘယ်လိုလုပ်မလဲဆိုတာသူ့ပါတီနဲ့တိုင်ပင်လှုပ်ဆောင်နေပြီးချေးငွေဒေါ်လာဘီလီယံ250တဲ့ကဘီလီယံ50လောက်ရော့သွားအောင်လုပ်ဖို့နီလန်တွေ့ထားပြီလို့သူယူဆကြောင်းလောက်တာမဟာဒီယာကပြောပါတယ်။
The previous government has accumulated huge amounts of borrowings from other countries.
တခြားနိုင်ငံတွေပြည်ပဗန်တွေဒါမကပြည်တွင်းကနေတောင်မှအရင်ဆိုရချေးခဲ့တဲ့အကျွေးဟာတိတ်ကိုများလွန်ပါတယ်။ဒါကြောင့်ကျွန်တော်တို့ပထမဆုံးလုပ်ဖို့လိုတာကအကျွေးတွေကိုပြန်ဆက်နိုင်မှုအနေဆုံးဆင့်ချေးထားတဲ့ငွေပမာဏရော့ကျသွားအောင်ကြိုးစားဖို့ဖြစ်ပါတယ
်။ယူကော့ပွဲမတိုင်ခင်မစ္စတာနာဂျစ်ပြဌာန်းထားတဲ့လူတွေလုံးဝမကြိုက်တဲ့လုံးကြံတဲ့တိုက်ဖြစ်ရေးဆိုင်ရာဥပဒေကိုဖျက်သိမ်းပြဖို့ကိစ္စသူစိတ်ပြောင်းနေပြီလို့ပြောတာတွေကိုလည်းမဟာဒီယာကပယ်ချပါတယ်။ဒါပေမဲ့လည်းလူမျိုးရေးတင်းမာမှုတွေဖြစ်အောင်လှုံ့ဆော်တာတွေကိုတားဆီးဖို့တော့မီဒီယာတွေကိုထိန်းချုပ်မှုတချို့လုပ်ဖို့လူတယ်လို့ပြောပါတယ်ခင်ဗျာ။